မေကဲသမားတော်နဲ့ထရမ့်ဟာမြောက်ကိုရောင်းဆောင်ကင်ကျုံကိုရံညှိတာထားတဲ့စာကိုဒီနေ့တောက်ကြနေမှာလက်ခံရယူဖို့ရှိနေပါတယ်။ဒါဟာဇွန်လ၁၂ရက်နေ့မှာကောင်းဆောင်တဲ့ဦးစင်ကာပူမှာထိပ်သီးဆွေးနွေးပွဲကျင်းပဖို့အတွက်ကြိုတင်ပြင်ဆင်မှုတွေဆောင်ရွက်နေချိန်မှာပဲစာလက်ခံရရှိတာလည်းဖြစ်ပါတယ်။နယူးယောက်မြို့ကနေတဆင့်ရောက်လာတဲ့မြောက်ကိုရအရာရှိကင်မြုံချိုတည်ဆောင်လာတဲ့အဲ့ဒီစာကိုသမားထရမ့်လက်ခံရယူမှာပါ။ကင်မြုံချိုဟာနှစ်ပေါင်း၃၀အတွင်းအမေရိကန်ပြည်သူစုကိုရောက်လာတဲ့အဆင့်မြင့်ဆုံးမြောက်ကိုရအရာရှိလည်းဖြစ်ပါတယ်။ဒါစင်ကာပူနိုင်ငံမှာဒီဇွန်လ၁၂ရက်နေ့ကျင်းပနိုင်ချေရှိတဲ့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ရေးလက်တွေ့ကျတဲ့တိုးတက်မှုဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားပြီးဒီရဲ့အကြောင်းမှာသမ္မတထရမ့်အနေနဲ့မြောက်ကိုရီးယားကောင်းဆောင်ရဲ့စာကိုလက်ခံရရှိမှာလည်းဖြစ်ပါတယ်။ထိပ်သီးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်လွန်ခဲ့တဲ့85နှစ်အတွင်းမှာတိကျတဲ့တိုးတက်မှုတွေရအောင်လှုပ်ဆောင်နိုင်ခဲ့တဲ့အကြောင်းနယူးယောက်မြို့မှာကင်မြုံချုံနဲ့မနေ့ကတွေ့ဆုံပြီးဒီအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားခဲ့ပါတယ်။ဒါပေမဲ့လှုပ်ဆောင်စရာတွေအများကြီးကျန်နေသေးတယ်လို့လည်းသူကပြောပါတယ်။မြောက်ကိုရီးယားရဲ့ဘက်ကဗျူဟာအစ်ကိုချမှတ်ဆောင်ရွက်နေတယ်လို့သူယူဆတဲ့အကြောင်းဒါပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ချက်သန်းကြီးအတွက်နောက်ကျောင်းပြန်လှည့်လို့မရအောင်စစ်ဆေးနိုင်တဲ့အခြေအနေမျိုးအပါအဝင်ဒီလုံခြုံရေးဆိုင်ရာသဘောတူညီချက်ရရှိတဲ့ဘက်ကဥတီရဲ့လမ်းကြောင်းကိုမြောက်ကိုရီးယားတို့အနေနဲ့ရွေးချယ်ရမှာဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်ဒီတော့တွင်မှာပဲဒီနှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမှုရေးအတွက်ရည်ရွယ်ပြီးတော့တောင်ကမြောက်ကိုရီးယားကအစ်မြင့်ရရှိပြီးဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒါဟာအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲမကျင်းပခင်မှာပြုလုပ်တဲ့ဆွေးနွေးပွဲလည်းဖြစ်ပါရဲ့ရှင်